Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။ VOE America တိုင်းရဲ့2021ခုနှစ်ကျွန်တော်တို့ဒီမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်သူ Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်6:00ကနေပြီးတော့9:00ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 49နဲ့လိုင်းလန့်မီတာ190တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ဒီမနက်အစီအစဉ်မှုကတော့ကျွန်တော်တားညို့ဦးပါ
။ Hamas ကဖမ်းဆီးသွားတဲ့တရားခံတွေလွတ်မပေးမချင်းအပြစ်ခက်ရစဲရေးရှိမှမဟုတ်ဘူးလို့ Israel ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကပြောကြားလိုက်ပါတယ်။အီရန်နိုင်ငံရဲ့ဘာသာရေးခေါင်းဆောင်အယတ်တိုလာအလီခါမေနီကဟာမက်စ်ခေါင်းဆောင်အစ္စမေးဟာနီယေးနဲ့တီဟီရီယန်မြို့မှာတိုက်ဆုံခဲ့တယ်လို့အီရန်မီဒီယာတွေကကြေညာပါတယ်။ရင်ငုတ်တင်မောကနေတိုက်ချင်းပစ်ပယ်ထိန်သက်ဒုံးကျည်ကိုအောင်မြင်စွာဆန်းသက်ပစ်လွတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။
ဒီလိုမျိုးနောက်ဆုံးရသတင်းတွေအပြင်ပတ်စဉ်စီစဉ်နေဖြစ်တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှဖေးစာမြင်ကွင်းချက်မှတ်စုနဲ့ထူးခြားဆန်းပြသတင်းတွေကိုထုတ်လွှင့်တင်ဆက်ပေးဖို့လည်းရှိပါတယ်။အခုဒီနောက်ဆုံးတော့နိုင်ငံတကာသတင်းတွေကိုဥတ္တပောင်တန်းကနေပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ Hamas ကဖမ်းဆီးသွားတဲ့ဇာကာတွေလွတ်မပေးမချင်းအပြစ်ခတ်ရစဲရှိမှာမဟုတ်ဘူးလို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောကြားလိုက်ပြီး October 9ရက်ကလေးကဆိုရင်အကြမ်းဖက်တွေရဲ့ပြစ်မှတ်ပေါင်း 2,500 ကျော်ကိုတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကတင်းငွေတွေက Telegram လူမှုစာမျက်နှာမှာပြောကြားလိုက်ပါတယ်။ဒီနေ့မှာပဲ Israel နဲ့ Palestine တွေရဲ့ဂုဏ်သိက္ခာနဲ့လုံခြုံရေးကိုဒန်းတူလေးစားကြောင်း Palestine နိုင်ငံထူထောင်ရေးအတွက် Palestine ပြည်သူတွေရဲ့တရားဝင်မျှော်မှန်းလိုလားချက်ဖြစ်လာအောင် American ပြည်ထောင်စုကကတိကဝတ်ထားလှုပ်ဆောင်မှာဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီး Blinken က Palestine အာဏာပိုင်အဖွဲ့သမ္မတ Mahmoud Abbas နဲ့တွေ့ဆုံစင်မှာပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးဘယ်လာကပြောကြားပါတယ်။ဒါပေမဲ့ဘလို့ပါလက်စတိုင်းနိုင်ငံဆိုတဲ့အသေးစိတ်ကိုတော့မစ္စတာမီလာကမပြောခဲ့ပါဘူး။ဒီကြလို့လာတဲ့ပါလက်စတိုင်းနိုင်ငံဟာ1968ခုနှစ်နေကြာအတိုင်းဖြစ်ပြီးအရှေ့ဂျေရုဆလမ်ကမြို့တော်ဖြစ်ရပါမယ်လို့တူရကီသမ္မတရီဆက်တေယစ်အာဒိုဂန်ကတော့ပြောကြားတဲ့အကြောင်းဟေဘတ်တက်နဲ့တခြားမီဒီယာတွေကဆိုကြပါတယ်။ကာဇာမချက်ချင်းပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့အာရဗ်မိတ်ဖက်တွေဟာစနေနေ့ကသဘောကွဲခဲ့ကြပါတယ်။ဟာမတ်စ်အုပ်ချုပ်သူတွေဟာအင်ပြေအားပြေအစ္စရေးစစ်တပ်နဲ့တွေ့နေကြပြီလို့အစ္စရေးစစ်တပ်ကဒီလိုပြောလိုက်နေတဲ့အချိန်မှာအခုလိုသဘောတူညီချက်မရရှိကြတာပါ။အစ္စရေးဝန်ကြီးချုပ်နေတယာဟူးနဲ့အစ္စရေးမှာတွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာရဗ်နိုင်ငံရဲ့ဝန်ကြီးတွေနဲ့ဂျော်ဒန်မှာစနေနေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်။အာရဗ်တိုင်းပြည်တွေကချက်ချင်းပြေခတ်ရဆဲတာကိုလိုချင်ကြပါတယ်လို့ဂျော်ဒန်နိုင်ငံခြားရေးဝန်ကြီးအေဘန်ဆဖာဒီကပြောပါတယ်။လမ်းဘက်မျိုးဆက်တွေကိုသတ်မှတ်ပုံဖော်ပေးမဲ့အမုန်းပင်လယ်တဲကိုဒေသတစ်ခုလုံးနစ်နေပါပြီလို့လည်းသူကဆိုပါတယ်။ဒါပေမဲ့အမေရိကန်ရဲ့အမြင်မှာတော့အဲ့ဒီလိုအပြစ်ရလိုက်တာဟာဟာမတ်စ်ကဗိုလ်နေမြဲကြားနေမြဲအနေထားကိုရစေပြီးအင်အားကိုပြန်စုစည်းအောက်တိုဘာ9ရက်နေ့ကလုတ်ခဲ့တဲ့အတိုက်ထပ်လုပ်တာပဲဖြစ်စေလိမ့်မယ်လို့ဘလင်ကန်ကတော့ပြောပါတယ်။ဟာမတ်စ်ကိုနေနေမဲ့အစ္စရေးရဲ့ရည်မှန်းချက်ကိုမထိခိုက်စေဘဲနိုင်ငံသားတွေထွက်ခွာနိုင်ဖို့အကူအညီတွေဝင်နိုင်ဖို့နဲ့အရတားတွေကိုအကာအကွယ်ပေးနိုင်ဖို့လူသားချင်းစာနာထောက်ထားရေးခဏတာအချိန်ပေးတာကဖြစ်နိုင်နိုင်မယ်လို့ဘလင်ကန်ကတော့ဆိုပါတယ်။အီရန်နိုင်ငံရဲ့ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီကဟာမတ်စ်ခေါင်းဆောင်အစ်မေဟာရီယေးနဲ့တီရာမြို့မှာတွေ့ဆုံခဲ့တယ်လို့အီရန်နိုင်ငံတော်ပိုင်းမီဒီယာတွေကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ဟာမတ်စ်အဖွဲ့ဟာအီရန်ကြောထောက်နောက်ခံပေးထားတဲ့ပါလက်စတိုင်းအဖွဲ့တစ်ဖွဲ့ဖြစ်ပါလေ2019ခုနှစ်ကတည်းကကာတာနဲ့တူရကီမှာသွားလိုက်လာလိုက်နေထိုင်နေတဲ့ဟာနီယေးကဂါဇာကမ်းမြောင်နဲ့အနောက်ဖက်ကမ်းကနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေနဲ့ဂါဇာမှာဇီယွန်ဝါဒီတွေရဲ့ရာဇဝတ်မှုတွေကိုအလီခါမေနီကိုတင်ပြခဲ့ကြအောင်အီရန်နိုင်ငံတော်ပိုင်းမီဒီယာကပြောပါတယ်အီရန်ကဟာမတ်စ်ကိုထောက်ခံပေးမဲ့ပြီးခဲ့တဲ့လကအစ္စရေးကိုရုတ်တရက်ဝေရောက်တိုက်ခိုက်ခဲ့ရမှာဘယ်ခန့်ကာတာကမှမပါခဲ့ပါဘူးလို့လည်းဆိုပါတယ်ကျညာခံမမိတ်မတုံစိတ်တတ်နဲ့ဂါဇာလူမှုကိုအရာတိုလာခါမေနီကချီးကျူးပြောဆိုလိုက်ပြီးအမေရိကန်နဲ့အနောက်နိုင်ငံတွေကထောက်ခံထားတဲ့ဇီယွန်ဝါဒီအစ္စရေးအစိုးရရဲ့ရာဇဝတ်မှုတွေအတွက်အလွန်ကိုစိတ်မကောင်းဖြစ်ရတဲ့အကြောင်းဖော်ပြခဲ့တယ်လို့အီရန်နိုင်ငံတော်ပိုင်း TV ကပြောပါတယ်။အီရန်ရဲ့ဘာသာရေးခေါင်းဆောင်တွေကအစ္စရေးကိုအတိမတ်ပြဖို့ညှင်းဆို့ထားကြပြီးဂါဇာကိုဆက်လက်တိုက်ခိုက်နေခဲ့ရင်ပြစ်ထန်တဲ့အကျိုးဆက်ကိုရင်ဆိုင်ရလိမ့်မယ်လို့အစ္စရေးကိုသတိပေးထားကြပါတယ်ခင်ဗျာ။
ဗီအိုအမေရိက န်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့မနေ့ပိုက်တဲ့တွေကို VOE ကဆက်လက်ပြီးကြေညာနေပါတယ်နျူကလ িয়ার ရေကုန်သင်္ဘောကနေနျူကလ িয়ার ထိပ်ပူးတွေတည်ဆောင်နိုင်တဲ့တက်ချင်းပြပယ်ဒိန်းတဒုံးကြီးကိုအောင်မြင်စွာစမ်းသပ်ပစ်လုပ်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်ရုရှားနိုင်ငံမြောက်ပိုင်းပင်လယ်ဖြူရေအောက်ကနေမဟာဗျူဟာဒုံးကြီးပြရေကုန်သင်္ဘော Imperator Alexander 3ကဘူလာဗာဒုံးကြီးကိုပြုတ်ခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ချက်ကဆိုပါတယ်ဒီရေကုန်သင်္ဘောကအမျိုးအစားအသစ်ဖြစ်ပြီးဘူလာဗာဒုံးကြီးမျိုးဒုံးကြီး16ဆင့်ကိုတည်ဆောင်သွားနိုင်ပါတယ်ကမ္ဘာလုံးဆိုင်ရာနျူကလ িয়ার ဆက်သက်မှုပိတ်ပြီးရင်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ရုပ်သိမ်းတဲ့ဥပဒေကြောင့်ကိုသမ္မတပူတင်ကပြီးခဲ့တဲ့အပတ်ကလက်မှတ်ရေးထိုးခဲ့တာပါ။စစ်နေနေတုန်းကတော့ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားရှိသင်္ဘောချင်းကိုယူကရိန်းဒုံးကြီးထိမှန်တဲ့အတွက်ရုရှားသင်္ဘောချင်းပျက်စီးသွားခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်။ယူကရိန်းစစ်တပ်ကခရစ်ဒုံးကြီး15ဆင့်ပြစ်ခဲ့တာဖြစ်ပြီး13ဆင့်ကိုရုရှားကပြစ်ချနိုင်ခဲ့ပေမဲ့ကြမ်းဒုံးကြီးတွေကထိမှန်ခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ချက်ကပြောပါတယ်။အဒီလိုတိုက်ခိုက်ချိန်မှာရုရှားတို့ရဲ့ခေအမီဆုံးသင်္ဘောတွေတဲကဒဇင်းဖြစ်တဲ့ Caliber Cruise ဒုံးကြီးပြစ်သင်္ဘောကသင်္ဘောချင်းမှာရှိနေပါတယ်လို့ Ukraine leader တတ်မှုကသတင်းထုတ်ပြန်ပါတယ်ဥရုပြဒဏ်ခံရတဲ့တိုင်းပြည်တွေကုညီရေးရံငွေကိုကမ္ဘာဘဏ်ကလာမဲ့၄နှစ်အတွက်ယာယီကင်တွေ့ဖို့အဘူဒါဘီမှာကျင်းပခဲ့တဲ့နောက်ဆုံးအစည်းအဝေးမှာစနေနေ့ကသဘောတူလိုက်ကြပါတယ်သဘောတူညီချက်မူကြောင်းကိုဒီလခုဒူဘိုင်းမှာကျင်းပမယ်COP28 ခေါ်28ချိန်မြောက်နိုင်ငံတကာဥတုရာသီညီလာခံမှအတည်ပြုရပါပါ။သဘောတူညီချက်ရရှိတာကြောင့်ကျင်းတဲ့အကြောင်းဒါပေမဲ့ထက်ဝင်ရမယ့်ရမငွေကမိမိသဘောအလျောက်တာဖြစ်ရမယ်ဆိုတဲ့အချက်သဘောတူညီချက်မှာမပါတဲ့ကြောင့်စိတ်မကောင်းတဲ့အကြောင်းအမေရိကန်ကိုယ်စားလှယ်ကပြောပါတယ်။ရမငွေအတွက်အခြေခံပန်းတိုင်တွေကိုသဘောတူညီချက်မှာချမှတ်ထားပြီး2024မှာစတင်မှုနဲ့ဆုံးဖြတ်ခဲ့ကြပါလေ။ဒီရမငွေကိုဘလို့စီမံခန့်ခွဲပြီးဘသူတွေကကြီးကြပ်ကြမယ်ဆိုတာကိုပါသဘောတူခဲ့ကြတာပါဘုံဖွဲ့မှာဖွံ့ဖြိုးဆဲတိုင်းပြည်တွေအတွက်နေရာပေးဖို့လည်းသဘောတူခဲ့ကြပါတယ်ဥရုပြတ်တာခါရတဲ့စင်းရတဲ့တိုင်းပြည်တွေအတွက်ရမငွေထူထောင်ရေးရလုံခဲ့တဲ့အနှစ်30ကုလသမဂ္ဂဥရုရာသီအစည်းအဝေးတွေမှာကလေးကအဓိကကြားတဲ့အကြောင်းအရာဖြစ်ခဲ့ပေမဲ့မနစ်အီဂျစ်မှာကျင်းပခဲ့တဲ့ညီလာခံချက်မှာနောက်ဆုံးအသိမှတ်ပြုခံခဲ့ရတဲ့အကြောင်းဖြစ်ပါတယ်အဒီကလေးကချမ်းသာတဲ့တိုင်းပြည်တွေနဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေကကိုယ်စားလှယ်တွေပါပါဝင်ကြတဲ့အဖွဲ့အဖွဲ့ဖွဲ့စည်းခဲ့ပြီးအစည်းအဝေးများစွာထိုင်ညှိနှိုင်းခဲ့ကြတာဖြစ်ပါတယ်စင်ကာပူနိုင်ငံမှာတော့2025အထွေထွေရွေးကောက်ပွဲမှာတိုင်းပြည်မှာလာမယ့်မျိုးဆက်ကိုခေါင်းဆောင်မှုလွှဲပြောင်းမယ်လို့စင်ကာပူဝန်ကြီးချုပ်လီရှင်လွန်းကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်အသက်81နှစ်ရှိပြီဖြစ်တဲ့မစ္စတာလီဟာအသက်80မွေးနေ့မှာတိုင်းပြည်2020မှာဒုတိယကောင်းဆောင်လော်ရန့်ဝေါင်းကိုလွှဲပေးဖို့စီစဉ်ခဲ့တာပါဒါပေမဲ့ကိုဗစ်အကျပ်တဲပြီးတဲ့အထိစင်ကာပူကိုဥဆောင်ရမယ်ဆိုပြီးလွှဲပြောင်းရေးကိုရွှေ့ခဲ့တာဖြစ်တယ်လို့သူကပြောပါတယ်2025ရွေးကောက်ပွဲမှာတိုင်းပြည်မှာလော်ရန့်ဝေါင်းရဲ့အဖွဲ့ကိုဥဆောင်မှုလွှဲပေးပြီးဝန်ကြီးချုပ်သဘောတိုင်သူနေမှာဖြစ်ပါတယ်လို့မစ္စတာလီရှင်လွန်းကပြည်သူ့လှုပ်ရှားမှုပါတီ PAP အဖွဲ့ဝင်တွေကိုပြောကြားခဲ့တာဖြစ်ပါတယ်အသက်50ရှိပြီဖြစ်တဲ့မစ္စတာဝေါင်းကလက်ရှိဗန်ဒါရေးဝန်ကြီးဖြစ်ပါတယ်2004ခရက်ကဝန်ကြီးချုပ်ဖြစ်လာခဲ့တဲ့လီရှင်လွန်းကလွှဲပြောင်းချိန်အတိအကျကိုတော့ပြောမသွားခဲ့ပါဘူးမစ္စတာလီရှင်လွန်းကစင်ကာပူရဲ့ပထမဦးဆုံးဝန်ကြီးချုပ်လီကွမ်းယူရဲ့သားဖြစ်ပြီးမစ္စတာဝေါင်းတာဝန်ကြီးချုပ်ဖြစ်လာခဲ့ရင်မစ္စတာလီကွမ်းယူမိသားစုမဟုတ်တဲ့ဒုတိယမြောက်ဝန်ကြီးချုပ်ဖြစ်လာမှာပ
ါနိုဝင်ဘာလ6ရက်တင်းကနေမနေ့နိုင်ငံတကာသတင်းတွေကိုဥတီမောင်တန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့ပတ်စဉ်အစီအစဉ်တွေအလှည့်ကျလာပြီဖြစ်ပါတယ်အရင်ဆုံးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့အကြက်တဲနောက်ပိုင်းဒီစိတ်ပိုင်းဆိုင်ရာဖိစီးထိခိုက်ခံရမှုတွေကိုတတ်တာစီဖို့ယူရတယ်လို့ပဲသူတို့ရဲ့ခံစားမှုအခြေအနေတွေကိုနိုင်ငံတကာကသိမြင်လာစီဖို့ဆိုပြီးတော့ကုညီလှုပ်ရှားတဲ့သူတွေက Joy House PTA ဆိုတဲ့အစီအစဉ်လေးတစ်ခုထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ပါတယ်ဒီကြောင့်နဲ့ပတ်သက်လို့မညညို့လွင်ဘန်ကောက်မြို့ကနေပြီးတော့သတင်းပေးပို့ထားပါတယ်
2021 ခုနှစ်ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးယုံကြည်ချက်တစ်ခုကြောင့်ကိုကိုရိုင်းနဲ့မိသားစုတွေဖမ်းဆီးထောင်ချခံရတာနှိပ်စက်ညှဉ်းပန်းခံရတာအလုလက်မဲ့ဘဝတွေဖြစ်သွားရတာမိသားစုတကွဲတပြားစီဖြစ်သွားရတာပြည်တွင်းစစ်တမ်းကြောင့်အသက်အိုးအိမ်တွေဆုံးရှုံးကြရတာစတဲ့စိတ်နာကြီးစရာတွေကိုမြန်မာပြည်သူပြည်သားတွေအများကြီးရင်ဆိုင်ကြုံတွေ့ကြရတာပါဒီလိုခန်းစားကြုံတွေ့ရသူတွေတချို့ကလည်းစစ်တပ်လက်အောက်ကလွတ်မြောက်ရာကိုထွက်ပြေးတိမ်းရှောင်ပြီးအိန္ဒိချင်းထိုင်းမြန်မာနယ်စပ်မြို့လေးတွေမှာဒုက္ခသည်ဘဝနိုင်ငံမဲ့သူဘဝတွေနဲ့ခိုလုံနေကြရပါတယ်။သူတို့တွေရဲ့စိတ်ပိုင်းဆိုင်ရာဖိစီးခံရမှုထိခိုက်မှုတွေကိုတက်တာစေဖို့ရည်ရွယ်ပြီးကုညီလှုပ်ရှားသူတွေကတော့ Joy House PTA ဆိုတဲ့အစီအစဉ်လေးတစ်ခုပြုလုပ်ပြီးအကူအညီပေးပြီးတော့သူတို့ရဲ့ရင်ဆိုင်ခန်းစားနေရတဲ့ဘဝအခြေအနေတွေကိုနိုင်ငံတကာကသိမြင်လာအောင်အခုလိုအခမ်းအနားလေးကိုကျင်းပပြီးတင်ပြခဲ့တာပ
ါမြန်မာနိုင်ငံသားတွေကအနည်းနဲ့များတော့ကျွန်တော်စိတ်ဖိတ်ဆိုင်ရာဖြစ်စည်းတယ်ချမ်းသာတဲ့တထေးပဲဖြစ်ဖြစ်စည်ရင်သားပဲဖြစ်ဖြစ်ကျွန်တော်တို့သူတို့ရဲ့အိုးအိမ်တွေကလည်းသူတို့ကစွန့်ပစ်ခံရတဲ့အလုလက်မဲ့တွေဖြစ်တယ်သူတို့ရဲ့ဟိုပိုင်ဆိုင်မှုတွေတင်ခံရတယ်ကျွန်တော်တို့ဒီဟိုဘယ်လိုပြောကြေးဝါတွေမိရှုခံရတယ်အလုတေးကြီးတယ်ထောင်ကြတယ်ပေါ့နော်အဲ့ကိစ္စကျွန်တော်တို့တွေ့တဲ့အချိန်မှာအချို့လူဆိုလို့ရှိရင်လူတွေကကိုယ့်ကိုယ်ကိုဟိုတတ်သေးတယ်ဆိုတော့လူငယ်တွေအထိကျွန်တော်တို့တွေ့နေရတယ်ကိုကိုကတတ်သေးတယ်ဆိုတော့လူကြီးတွေကျွန်တော်မြင်နေရတယ်ဒါကြောင့်မို့လို့အဲ့ပုံမှာကျွန်တော်အခြေခံပြီးတော့ဩတခြားဖွဲ့စည်းတွေကတော့တခြားအစိုးရပြောတဲ့ပညာရေးကျန်းမာရေးလူ့သမားခွင့်ရေးတွေကျွန်တော်တို့လုပ်ပါတယ်ပေါ့ဒါပေမဲ့ဒီကျွန်တော်တို့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပံ့ပိုးမယ်သူတို့ဒီဇုံတရားဟိုစိတ်ချမ်းသာမှုရအောင်သူတို့ဒီဇုံတရားအလုတ်ကန်ရှာဖွေလို့ရအောင်ဆိုတော့အဲ့ဒီရည်ရွယ်ချက်ကြောင့်ပါပဲကျွန်တော်တို့ကအဲ့ဒါလေးလုတ်ဖြစ်တာပေါ့ကျွန်တော်တို့ဒီစီဇန်ကိုကျွန်တော်စတာက2022ထဲနှစ်ကပါနော်မဆောင်တော့အခုဆိုကျွန်တော်တစ်နှစ်ပြည့်ပြီပေါ့နော်ဒါတစ်နှစ်ပြည့်တဲ့အထိမ်းအမှတ်တွေဖြစ်ပါတယ်ပေါ့ဒါအကြောင်းမလို့အဓိကတော့ကျွန်တော်ကတော့ဒီလူမျိုးပေါ့နော်ကျွန်တော်စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်လူမျိုးတွေကိုနိုင်ငံသားပဲရောက်ပြည်တွင်းမှာပဲပေါ့နော်စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့သူတို့ဟိုပံ့ပိုးမှုလုပ်ငန်းတွေကိုဒါဟိုလှုပ်တင်တယ်ဆိုတဲ့ဟာရောနောက်တစ်ခုကဟိုနိုင်ငံတကာအနေနဲ့ကလည်းကျွန်တော်တို့မြင်နေရတာအမေးရောခံတဲ့ကျွန်တော်တို့ကိုစစ်ဘေးဒုက္ခတွေကိုဖြစ်နေတယ်တခြားနိုင်ငံတွေလည်းရှာလို့စာလို့ရှိရင်ဒါကြောင့်မလို့လည်းနိုင်ငံတကာနဲ့နောက်အဓိကအဖြစ်တော့ဟိုထိုင်းလူမျိုးတွေထိုင်းဆိုးရတယ်လည်းသိအောင်ကျွန်တော်ကဒီပွဲလေးကိုလောက်ရချင်းဖြစ်ပါတယ
် Joy House PTA လေးဖြစ်လာရတဲ့အကြောင်းကိုတော့အစီအစဉ်မှာတာဝန်ယူနေသူ Coordinator တဦးဖြစ်တဲ့မတ်နေဂျီဝင်းကခုလို့ပြောပြပါတယ်
ဟုတ်ကဲ့ဒီ PTA လေးစပြီးဖြစ်ပေါ်လာတာတော့ဒီအာနာသိမ်းပြီးတဲ့ဖြစ်စဉ်နောက်ပိုင်းမှာမှာပေါ့နော်ကျမတို့ဒီမဲဆောက်မြို့မှာရွှေ့ပြောင်းလာတဲ့ဒီနိုင်ငံရေးအရာပေါ့ရွှေ့ပြောင်းလာတဲ့မြန်မာလူမျိုးတွေအများကြီးဖြစ်လာတယ်ဒီအားလုံးကဟိုမြန်မာပြည်မှာနေတော့တကယ်ကို skillful worker တွေဖြစ်တယ်ဒါပေမဲ့ဒီအာနာသိမ်းဖြစ်စဉ်နောက်ပိုင်းမှာကြတော့သူတို့ရဲ့အလုပ်အကိုင်တွေသူတို့မိသားစုတွေစွန့်ပြီးအားလုံးသိတဲ့အတိုင်းပဲဒီလာတဲ့အခါမှာသူတို့မှာနေ့စဉ်နေ့မြမှာစိတ်ဖိစီးမှုတွေရှိတယ်အဲ့ဒီအခါမှာကျမတို့ကဘာလို့လိုချင်တာလဲဆိုတော့ဒီ community center လေးမှာတခုခုလုပ်ရင်းနဲ့သူတို့ရဲ့စိတ်ဖိစီးမှုတွေကိုရောကြစေချင်လို့ဒီ PTA လေးကိုစပြီးတော့မှအကောင့်ထဲပို့ခဲ့တာဖြစ်ပါတယ်တချို့လူတွေကတစ်နှစ်ခွဲလောက်ပိတ်မိနေကြတယ်တချို့လူတွေကကြောက်ပြီးတော့မှဘဲမှမသွားကြဘူး။ဘာကြောင့်လဲဆိုတော့အပြင်ထွက်ရင်လည်းရေဖန်းခံရတယ်လေ။ဆိုတော့ဘဲမှမသွားရဘူး။ဘဲမှမသွားရဘူး။ဒါပေမဲ့သူတို့ကဒီ joint house ကိုရောက်လာတဲ့အခါမှာသူတို့ဘာပြောလဲဆိုရင်သူတို့ရဲ့အိမ်ကိုပြန်တွေ့ရှိတယ်လို့မျိုးပဲခံစားရတယ်။ artist တွေဆိုလို့ရှိရင်လည်းသူတို့ရဲ့ဂုံတိတ်ခါကိုပြန်ရရှိတယ်။သူတို့ရဲ့ဘဝတွေကိုပြန်တွေ့ရှိတယ်လို့ပြောတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့သူတို့တက်တက်ပညာနဲ့သူတို့လိုဘဝတူတွေကိုပြန်ပြီးတော့မှသင်ကြားပို့ချနေနေသူတို့ကိုယ်တိုင် healing ပြန်ဖြစ်သွားတယ်။လာတက်ရောက်တဲ့ကလေးတွေကလည်းမိုးလင်းရနဲ့မိုးချုပ်တီသူတို့မပြောင်းကျင်ကြဘူး။ဘာကြောင့်လဲဆိုဒီနေရာလေးကသူတို့အတွက်လုံခြုံစိတ်ချယုံနေမကဘူး။သူတို့အတွက်အသစ်ဆန်းတွေကိုသင်ယူရတဲ့နေရာလေးဖြစ်သွားတဲ့အတွက်ကြောင့်မလို့သူတို့အတွက်တော့တကယ်ကို landing တစ်ခုပဲမဟုတ်ပဲနဲ့အိမ်တစ်ခုကိုပြန်ရတယ်ဆိုမှသူတို့ကိုယ်တိုင်ထုတ်ဖော်ကြတယ်ဟုတ်။
အခုကျင်းပတဲ့ခန်းနာမှာမြန်မာပြည်သူပြည်သားတွေရဲ့စိတ်ပိုင်းဆိုင်ရာဖိစီးခံစားနေရတဲ့ပြဿနာတွေကိုမြန်မာအရေးကူညီဆောင်ရွက်နေသူတွေဖြစ်ကြတဲ့ဦးထုချေမှတ်နေကြည်ဝင်းကိုသက်ဆွေဝင်းတို့တက်ရောက်ဦးဆောင်ဆွေးနွေးခဲ့ကြပြီးလူမှုကျန်းမာရေးဆိုင်ရာကျွမ်းကျင်သူဒေါက်တာညွတ်နိုင်သိန်းကတော့မြစ်ကိုဖြတ်၍ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံသားတွေရဲ့စိတ်ပိုင်းဆိုင်ရာဖိစီးခံရမှုအခြေအနေတွေကိုသူတည်တနာပြုထားတဲ့စာတမ်းတို့တစ်ခုကိုအွန်လိုင်းကနေတက်ရောက်တင်ပြဆွေးနွေးခဲ့ပါတယ်ဒီခဏမှာ PTA တင်နန်းသားတင်နန်းသူဥဆောင်သူတွေရဲ့လှုပ်ရှားမှုအမှုပညာအသီးသီးကိုလည်းပြသခဲ့ကြပါတယ်။အခမ်းအနားကိုစီဂျန်ရှင်အဖွဲ့နဲ့ပူးပေါင်းပြီးဘန်ကောက်မြို့ကအမှုပညာနဲ့ရင်ကျိမှုစင်တာမှာနိုဝင်ဘာလ4ရက်နေ့နဲ့5ရက်နေ့မှာကျင်းပတာဖြစ်ပါတယ်ရှင်။ကျွန်မညီမလေးပါ
သေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင
်။တလင်းအနေနဲ့မနေ့ပိုင်းပတ်စင်ကဏ္ဍတွေလှည့်ရောက်လာပါပြီ။ရေစုံမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီစခန်းတွေတိုက်ခိုက်သိမ်းပိုက်ခံရတဲ့ဒီညီနောင်မဟာမိတ်သုံးဘွဲ့ရဲ့တိုက်ပွဲဟာလူဦးတော်လိုင်းနဲ့ပေါင်းစပ်မှပဲအရှင်ဟုံးနဲ့ပို့ပြီးတော့အားကောင်းပြီးတော့ရေရှိနေမျိုးတွေကိုခိုင်မာသိမ်းပိုက်ထိန်းချုပ်နိုင်မယ်လို့မြန်မာနိုင်ငံရဲ့အကဲခတ်သူဦးစန်းစိုးနိုင်ကဗျူရီကိုပြောပါတယ်။တိုင်းသားညီနောင်မဟာမိတ်သုံးဘွဲ့ကနေပြီးတော့အောက်တိုဘာလ29ရက်နေ့မှာစစ်ကောင်စီကိုဘာကြောင့်စတင်စစ်ကျင်ညာလာလဲ။အဲ့ဒီနောက်ကွယ်မှာအဓိကဘသူရှိနေသလဲ။မိုင်းအင်ဂျင်နီယာကဦးစန်းစိုးနိုင်ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
နောက်ပိုင်းမှာညီနောင်မဟာမိတ်သုံးဘွဲ့ကစစ်ပွဲကျင်းလာပြီးတော့သူတို့တိုက်နေတဲ့အခြေအနေကိုသုံးသပ်တာပေါ့နော်သူတို့အဓိကဒီစစ်ပွဲဖြစ်ရတဲ့အကြောင်းရင်းကိုသုံးသပ်ချက်အမျိုးမျိုးတွေထွက်နေတဲ့နေရာမှာအထူးသဖြင့်ဒီတရုတ်ကနောက်ွယ်ကရှိနေတယ်ပေါ့နော်ဒီ online ယာစဝတ်လုပ်ငန်းတွေနောက်လောင်းကစားလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တရုတ်ကအကြီးအကျယ်နှိမ်နှင်းခြင်းတဲ့နေရာမှာဟိုမြန်မာစစ်ကောက်စီဘက်ကဟိုပါတင်းတလောက်မပါဘူးပေါ့နော်ဒီဒီလိုမျိုးအဲ့ချိန်မှာတရုတ်ဘက်ကစဉ်းစားလာတာသူတို့ဒီဟာတွေကိုနှိမ်နှင်းဖို့ဆိုလို့ရှိရင်အဲ့ဒီနယ်မြေတွေကိုထိန်းချုပ်ထားတဲ့ဒီတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့ပေါ့နော်သူတို့အခုပူးပေါင်းဆောင်ရွက်နေတာလည်းရှိတယ်ဒါပေမဲ့ဒီအခုလိုရှမ်းပြည်မြောက်ပိုင်းမှာညီနောင်သုံးဘွဲ့ကစပြီးတော့သူတို့စစ်ကြေညာပြီးတော့တိုက်ခိုက်ရတဲ့အဓိကအကြောင်းရင်းနောက်ွယ်မှာအဲ့တရုတ်ပါဝင်ပတ်သက်မှုရှိနေတယ်ဆိုတဲ့သုံးသက်ချက်ပေါ်မှာဆရာဘလို့မြင်လဲရှင
်တရုတ်ကမီးစင်းပြလိုက်လို့ဒီကိစ္စတွေဖြစ်လာတယ်။နောက်တရုတ်ရဲ့စိတ်ဆန္ဒကအွန်လိုင်းဂိမ်းတွေနဲ့ပတ်သက်ပြီးတော့တရုတ်ကမြန်မာအစိုးရကိုအားရကျဉ်းနှံ့မှုရှိတဲ့အတွက်အဲ့ဒီဒေသကိုဒါညီနောင်သုံးပေါ်ကိုမီးစင်းပြလိုက်တာဖြစ်တယ်ဆိုတဲ့ဟိုတော်တော်များများကထင်းနေသလိုတရုတ်ကလမ်းဖွင့်ပေးလိုက်တယ်လို့ကျွန်တော်မြူဆပါအဲ့လိုမြူဆတဲ့နေရာမှာအကြောင်းချက်တချို့ကိုကျွန်တော်ပြောချင်ပါတယ်အမှန်ဆိုရကတရုတ်ကြားဖြန့် online ဝေလင်ခိုင်းနေနေပတ်သက်လို့ရှီကျင်းဖင်ကတော်တော်ကိုနော်နိုင်ငံတကာမှာတရုတ်ဟိုဒီနာမည်ပြက်ပြီးတော့တရုတ်ပြည်သူတွေအတွက်လည်းအများကြီးနစ်နာတယ်ဆိုတာသိတဲ့အတွက်အဲ့ဒါတွေကိုအေးအေးယူဖို့ကြိုးပမ်းပါတယ်အဲ့လိုကြိုးပမ်းတဲ့အခါမှာဗမာဆိုးရဘက်ကလည်းတရုတ်နဲ့ဆက်ဆံရေးရည်ကြည့်တဲ့အတွက်အကုန်လည်းရောခဲ့တာဗမာပြည်ကနေပြီးတော့မူဆေကနေပြီးတော့ဖန်စီပေးဖို့တဲ့တရုတ်ပြည်ကလာနေတဲ့လူသားပေါင်း2600ကျော်ရှိပါတယ်။ဝါတို့မိုင်းလာတို့ကလည်းသူဒေသမှာရှိနေတဲ့လူပုဂ္ဂိုလ်တွေကိုဖမ်းပေးတာပါပဲ။အဲ့ဒါနဲ့ပတ်သက်လို့လည်းစစ်ကောင်စီကအားမှမပြောခဲ့ပါဘူး။အခုကိုကန်းကဒီစီဝိုင်းလုံငန်းရှင်ဆက်တယောက်ဆိုရင်ချက်ကလေးငှက်ကလေးဖမ်းတယ်လို့ဖမ်းတော့တာ။ဒါရီနဲ့ပတ်သက်လို့စစ်ကောင်စီကကန့်ကွက်တာလည်းမလုပ်ဘူးเนาะတားဆီးတာလည်းမလုပ်ဘူး။သူဖမ်းပေးရမယ့်လူတွေကိုသူလည်းဖမ်းပေးခဲ့တာ။ဒါကြောင့်ဒီကိစ္စကိုဗမာစိုးရရဲ့ဂိုင်တွဲဖို့မလုံလောက်လို့ဒီစစ်စင်ပေါ်လာတယ်ဆိုတာကတော်တော်တော့အကြောင်းကျိုးမဲ့တဲ့ကိစ္စเนาะကျွန်တော်ကတော့ယူဆပါတယ်။အ
ဲ့တော့ဒီညီနောင်သုံးဘွဲ့ကသူတို့ဒီတစ်တုံညာနှစ်ခွန်စစ်စင်ရေးကိုစတင်ရတဲ့တကယ်နောက်ွယ်ရအကြောင်းရင်းကိုဆရာဘလို့သုံးသပ်လဲရှင
်ဒီစစ်ပွဲဘာကြောင့်ဖြစ်လဲဒီစစ်ပွဲရဲ့အဓိကလမ်းညွန်ဆရာကြီးကဘသူဖြစ်မလဲဆိုသူတို့ရဲ့အကြောင်းပြချက်ခုနှစ်ချက်ထဲမှာအွန်လိုင်းလောင်းကစားတွေကိစ္စလဲထိမ့်သိမ့်မှုဆိုတာလဲပါပါတယ်သို့တော့အဲ့ဒီအွန်လိုင်း လောင်းစားတွေထိမ့်သိမ့်မှုဆိုတာအချက်လက်ခွန်ချက်တွေအချက်လက်လေးတခုပါအဲ့ဒါကတော့ဘာလဲဆိုတော့တရုတ်ပြည်သူအစိုးရရဲ့ဟောလူလားချက်နဲ့လေကိုင်းညီတဲ့လုပ်ငန်းစဉ်တရက်ကိုသူတို့ဆောင်ရွက်နေပါတယ်ဆိုတော့ပေါ်ပြဖို့သူတို့ထည့်သွင်းထားတာဖြစ်ပါတယ်အဲ့တော့တရုတ်ကဥဆောင်ပြီးတော့ပြည်တွင်းမှာကျွန်တော်တို့ငြိမ်းချမ်းရေးအတွက်ဒီညီနောင်သုံးဘွဲ့နဲ့တွေ့ဆုံဆွေးနွေးပေးခဲ့တဲ့အချိန်ကြီးမနှဲပါဘူးအဲ့ဒီမှာလဲပါဝင်ရတာပါပဲဒီညီနောင်သုံးဘွဲ့ကဒါပေမဲ့ဘာမှကျွန်တော်တို့ဟိုထိရောက်တဲ့နော်အကျိုးရှိတဲ့ဆုံးဖြတ်ချက်မချနိုင်ဘူးဒီစီရေးစီမံကိန်းမတိုင်ခင်ကာလတွင်မှာလဲကျွန်တော်တို့တအားအဖွဲ့ TNL အဖွဲ့ကြီးထွားလာမှာကိုစိုးရင်တဲ့အတွက်TNL ဒေသတွေကိုဘုံကျဲနော်စစ်စင်ရေးတွေလို့စတဲ့အဖြစ်အကြမ်းဖက်လုပ်ငန်းပေါင်းများစွာကိုကျူးလွန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီတရုတ်အစိုးရရဲ့အလို့ကြညဉ့်ညံရေးဆွေးနွေးပွဲတက်ဆိုတက်ခဲ့ကြတာပြောချင်တဲ့အဓိပ္ပာယ်ကတရုတ်အစိုးရလိုလားတဲ့နော်ဖြစ်စေခြင်းနဲ့ပြည်တွင်းညဉ့်ညံရေးဆိုတာကိုဒီစစ်အကြမ်းဖက်စစ်ကောင်စီနဲ့လှုပ်လို့မရဘူးဆိုတာကိုသူတို့ကသက်သေပြခဲ့တာပဲဖြစ်ပါတယ်။နော်ဒီစီးရေးစီမံကိန်းကြီးပေါ်လာတာရဲ့အဓိကဘိသုကာဟာဘယ်သူဖြစ်မလဲလို့ကျွန်တော်ကမေးလို့ရှိရင်ကျွန်တော်ကဒါရီဟာ KIA ရဲ့စီစဉ်နေ KIA ရဲ့ညှိနှိုင်းဆုံးဖြတ်မှုတွေဟာအဓိကဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ KIA ကဘာကြောင့်ပါဝင်ပတ်သက်လာခဲ့ရတာလဲဆိုတော့ KIA လည်းပဲညဉ့်ညံရေးလုပ်ငန်းစဉ်မှာပါဝင်ခဲ့ဆွေးနွေးခဲ့မှုပါလေဒါပေမဲ့ KIA ဒေသကိုနော်စီရေးရနော်အကြမ်းဖက်နှိမ့်ခုမှုတွေအလွန်ပြင်းထန်ခဲ့ပါလေဘယ်တော့မှ KIA ကိုထိုးစစ်မရဆိုင်ခဲ့ပါအထူးသဖြင့်မင်းအောင်လှိုင်ရဲ့အာဏာသိမ်းမှုနောက်ပိုင်းမှာ KIA ဒေသဟာအပြင်းထန်ဆုံးအကြမ်းဖက်ထိုးစစ်ဆင်တိုက်ခိုက်ဆန်းရတဲ့အဲကိစ္စတွေဖြစ်ခဲ့တာဒီစစ်ဆင်ရေးမတိုင်ခင်ကာလလေးမှာလေ KIA လိုက်စားမှရှိနေတယ်ကျွန်တော်တို့စခန်းကိုတိုက်ခဲ့တဲ့ကိစ္စလေးနော်နောက်ပြီးတော့ဖားကန့်မှာကျွန်တော်တို့ပြည်သူတွေကိုပုံကျဲတတ်ဖြတ်တာလေ KIA ကအတော်ပြင်းပြင်းထန်ထန်ဖိနှိပ်ခံနေရတယ်အခုနောက်ဆုံးအချိန်မှာဆိုလို့ရှိရင်ဒီစစ်ကောင်စီရဲ့တပ်တွေဟာလိုက်စားသိမ့်ပိုက်ရေးကိုအဓိကဥတီပြီးတော့ကြိုးပမ်းနေတာဖြစ်ပါတယ်အဲ့ဒီကြိုးပမ်းမှုကိုအလွန်ပြင်းထန်ရက်ဆက်တဲ့ဤတွေနဲ့လုပ်နေကြတာ6လနီးပါးလောက်ကြားနေပါပြီ။ဘာဖြစ်လို့လဲလို့ဆိုရင်ဒီအဖွဲ3ဖွဲ့ဒီလိုအားကြီးလာတာသူတို့ကိုပြန်ပြီးတော့တိုက်ခိုက်လိုက်လာနိုင်တာ KIA ကသင်္ကန်းတွေပို့ချလို့ KIA A ကနေလက်နဲ့တတ်ဆင်ပေးလို့ KIA ကနေလက်ကျင့်တိဆောက်ပေးလို့ဆိုတဲ့ဟောအမြင်နဲ့ဒီ3ဖွဲ့ကိုနေနေနေနေဆိုရင် KIA ရဲ့လိုက်စားကိုအပိုင်သိမ့်နိုင်မှာဖြစ်မယ်ဒီကျွန်တော်တို့မြောက်ပိုင်းအင်အားစုရဲ့ကျွန်တော်တို့စီရေးအခြေခံဒေသဟာကျွန်တော်တို့လိုက်စားဖြစ်တယ်လိုက်စားမှာပဲတော့ဒီအင်အားစုတွေစူးစီးနေကြတာဖြစ်တယ်ဆိုရဲလိုက်စားကိုအပြတ်သတ်သိမ့်ပိုက်ဖို့အတွက်ရှိသမျှအင်ကုန်အားကိုတွန်ပြီးတော့ကြိုးပမ်းနေတာဖြစ်ပါတယ်အဲ့လိုလှုပ်လာတဲ့အခါမှာ KIA အနေနဲ့ဒီညီနောင်သုံးပေါ်နဲ့ပူးပေါင်းပြီးတော့ဒီစစ်ကောင်စီရဲ့ထိုးစစ်ကိုတုံ့ပြန်ရေးအတွက်ကျွန်တော်တို့မဟာဗျူဟာအစီအစဉ်တွေချမှတ်စာအုပ်တွေဆောင်ရွက်တာဖြစ်ပါတယ်အဲ့တော့ဒီမဟာဗျူဟာအစီအစဉ်တွေကိုချမှတ်ဆောင်ရွက်တဲ့နေရာမှာအဓိကအဖြစ်ညီနောင်သုံးဖွဲ့တွေကညီနောင်နှစ်ဖွဲ့ကိုအဓိကထားပြီးတော့လုပ်ပါတယ် TNL နဲ့ကိုကန့်ဖွဲ့ဟာဒီစီမံကိန်းမှာအဓိကအင်အားဖြစ်ပါအဲ့တော့သူတို့အင်အားလည်းဒီကာလအတွင်းမှာတိုးပွားလာတယ်တန်းအဖွဲ့ဆိုလို့ရှိရင်အင်အား1000နီးပါးလောက်အထိရှိလာတယ်ကိုကန့်အဖွဲ့ဆိုရင်လည်းအင်အား8000လောက်အထိရှိပါအပြည့်စုံလည်းလက်နဲ့တတ်ဆင်ထားနေရခိုင်အီအီက KIA ဒေသမှာရှိနေတဲ့သူ့အင်အားတစ်စိတ်တစ်ပိုင်းလောက်ပဲပါဝင်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့အဲ့ဒီအင်အားနှစ်ခုကိုအခြေပြုပြီးတော့စဉ်းစားမယ်ဆိုတော့အဲ့ဒီအင်အားနှစ်ခုကလည်းဒီအချိန်မှာဘာဖြစ်လို့ဒီစီမံကိန်းထဲမှာပါဝင်ဆောင်ရွက်ရတာလေလို့ဆိုတော့ MNDA ကအခုဆိုရင်တမ်းမဟာ၄ဦးလောက်ရှိပါတယ်။အဲဒီတမ်းမဟာ၄ဦးလောက်တည်ဆောက်နိုင်တဲ့အခြေအနေမှာသူတို့ကကိုကန့်ကိုပြန်ပြီးတော့သိမ့်ပိုက်လို့ရနိုင်တဲ့အနေအထားရှိတယ်လို့သူတို့ ယူဆတယ်အဲ့ဒီရအတွက်ဥတည်တယ်အဲ့တော့အခုဒီတိုက်ပွဲရဲ့ဒုတိယလမ်းကြောင်းကတော့ DNL ဒေတာပါတန်းဒေတာဟာလေအဲတကယ်ကြတော့ဟူဆယ်နမ်ခန်းနဲ့ကျွန်တော်တို့မန္တလေးနော်လမ်းကြောင်းတစ်လျှောက်မှာရှိနေတဲ့တောင်တန်းတွေပေါ်မှာတကယ်တမ်းရှိနေတာကကျွန်တော်တို့တန်းအနေဖြစ်ပါတယ်ဒါပေမဲ့တန်းအနေကအခုမှအင်အားစုစည်းပြီးတော့နော်စီရီအတွေ့အကြုံလည်းအတော်ရရှိလာတယ်ဒါကတော့ဒီစစ်ကောင်စီရဲ့တပ်ဖွဲ့တွေနဲ့တိုက်ရင်းနဲ့ဒါတွေကရရှိလာတယ်တကယ်တမ်းတိုက်တဲ့အခါမှာသူတို့ရဲ့စီရီစစ်ကွေးကိုလည်းတိလာတဲ့အခါကျတော့သူတို့ကိုအဓိကအဲ့ဒီလမ်းကြောင်းကိုစုံမှုဖို့ ਨੇ ကိုကံကိုပြန်သိမ်းမိုက်ပိုက်ခြင်းနဲ့ကျွန်တော်တို့ MNDAA ကိုသူကလမ်းကြောင်းတစ်ကြောင်းသူကဥတီကျပေးခဲ့ပါတယ်ချင်းရွှေဟော်နဲ့လာရှုပေါ့အဲ့ဒီလမ်းကြောင်းတစ်ကြောင်းကိုပေါင်းစပ်ပေးဖို့အတွက်မဟာဗျူဟာစီမံကိန်းချခဲ့တာဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ
်အဲ့တော့ဟိုရှမ်းတိုင်းသားလက်နက်ကိုင်အဖွဲ့ကြီးရောအဲ့ဒီမှာရှိနေတဲ့ဒီရှမ်းပြည်မြောက်ပိုင်းအဲ့ဒီကလက်နက်ကိုင်အဖွဲ့ကြီးရောပါဝင်ပတ်သက်တာမျိုးမရှိဘူးလားဆရာသူတို့ပေါ်မှာရောဘယ်လိုအကျိုးသက်ရအောင
်ရှမ်းပြည်မှာအဓိကလက်နက်ကိုင်အင်အားစုကနှစ်ခုပဲရှိပါတယ်တစ်ခုက RCSS နော်RTSS ကတော့ကျွန်တော်တို့ NCA စာချုပ်လက်မှတ်တူွဲမှာတက်တက်ကြွကြပါဝင်နေတဲ့အဖွဲ့ဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့ SSPB ပေါ့။အဲ့တော့သူတို့နှူးကလည်းအဲ့ဒီစီမံကိန်းစီးစီမံကိန်းမတိုင်ခင်တပတ်လောက်အတွင်းမှာပဲအဲသူတို့ကလည်းအပြင်းထန်ထိုးနှက်တိုက်ခိုက်နေကြတယ်။စစ်ကောင်စီနဲ့မဟုတ်ပါဘူး။စစ်ကောင်စီက RCSS ကိုအားပေးတယ်။ဒါပေမဲ့ကျွန်တော်တို့ UWS ကSSPB ချမ်းပြည်တိုးတက်ရေးပါတီကိုအားပေးတယ်။အဲ့ဒီအင်အားစု200ရဲ့တိုက်ပွဲဟာကျွန်တော်တို့ဘယ်မှာဖြစ်နေတာလဲဆိုတော့ဒီဘောမျိုးရဲ့အောက်ဖက်မှာရှိနေအရင်တုန်းကဘာကပကြီးစုခဲ့တဲ့နောင်ဝိုးနောင်လုံးကွင်မှာအဲ့ RCSS တမဟာတစ်ခုလုံးကိုကျွန်တော်တို့ SSPB ကနေပြီးတော့ချိန်မုံအနိုင်ယူပြီးတော့ဒီတောင်ကြီးကျွန်တော်တို့ကျင်းတုံကာလန်ဘက်ကိုပြန်ပြီးမောင်းထုတ်တဲ့လှုပ်ရှားမှုဒီရှမ်းချင်းချင်းကိုက်ပြီးတော့ခြေကုံလပန်းကျနေတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်သူတို့ကောင်းစွာမပါဝင်နိုင်တာဖြစ်ပါတယ
်။အဲ့ဒီညမှာဗာလဲဆိုတော့အခုဒီညီနောင်သုံးဖွဲ့စတင်ခဲ့တဲ့တစ်တုံညာနှစ်ခုစစ်စင်ရေးကသူကအရင်စစ်စင်ရေးတွေပေါ့နော်အရင်ဒီညီနောင်သုံးဖွဲ့အဲကဒီရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီနဲ့မြန်မာစစ်တပ်နဲ့တိုက်နေကြအနေထားနဲ့ဒီတစ်ချိန်သူတို့မဟာဗျူဟာမြောက်တိုက်တဲ့အခါမှာတကယ်ပဲနေမြေတွေကိုခိုင်ခိုင်မာမာသိမ်းပိုက်လာနိုင်မယ့်အနေထားရှိမလားဒါမှမဟုတ်မယ်ဒီဘာလို့ဆိုစစ်ကောင်စီဘက်မှာလည်းတကယ်တမ်းကျတော့လက်နက်တွေကလည်းအခိုင်အမာရှိထားတာဥပမာဆိုလေကြောင်းကနေသူတို့ပုံကျဲတိုက်ခိုက်လို့ရတာမျိုးပေါ့နော်ဒုံးကျည်နဲ့ပစ်တာတွေပါဆိုတော့ဒီလိုဟိုစစ်ကောင်စီဘက်မှာလည်းလက်နက်အင်အားကလည်းအပြည့်စုံရှိနေတဲ့အခါကျတော့တကယ်ဟိုသူတို့ညီအောင်သုံးခွဲပြောသလိုတကယ်နေမြေသိမ်းတိုက်ပွဲအထိဒီရောရောက်လာနိုင်မှာပေါ့နော်။နောက်ဒီတိုက်ပွဲဒီစစ်ပွဲရဲ့အချိန်ကတော့ဘယ်လောက်ထိကြာသွားနိုင်မလဲ
။အဲ့တော့ဒီအဲ့ဒီဟာနဲ့ပတ်သက်တဲ့မဟာဗျူဟာအမြင်ကတော့ဒါ KIA ကနေပြီးတော့စတင်ပြီးတော့ကျွန်တော်တို့ဥဆောင်ဖန်တီးခဲ့တာဖြစ်နိုင်တယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကြံတဲ့ညီအောင်သုံးခွဲက NUG နဲ့ NUG နဲ့ဒီအနောက်ဥရောပဟိုအမေရိကန် EU တို့ကိုအားကိုးနေတဲ့အင်အားစုတွေနဲ့သူတိုက်ရိုက်ပေါင်းစပ်ခြင်းနဲ့သဘောထားသိမ့်မရှိပါဘူး။ဒါပေမဲ့အဲ့ဒီသဘောထားရှိတာက KIA ပဲဖြစ်ပါဘူး။ဒါပေမဲ့ KIA ကအခုဆောင်လမ်းညွှန်မှုပေးလို့ရှိရင်အဲ့ဒီအင်အားစုတွေကလည်းလိုက်နာကြမယ်သဘောရှိပါဘူး။အဲ့တော့ဒီကျွန်တော်တို့ຫນွေຮູ້ຕໍ່ລັນຍີ້ເນປ້ອງສັ່ງປີတော့ ଛେ ເລໄຕປ່ວຍဝင်มาຕືລູຍີຊີຍັດດີໃນເ
ຟີວີອເມຣິກັນຕາຍແຫຼະຫນွေບາລາ6ရက်ຕິນລານີ້ມະນະປາຍຣີຈູຊີຊັນນີ້ກໍອເມຣິກັນປິຫຼອງຊູວອຊິງຕັນດີຊີມິໂຣກະດີປີတော့ຍົກຕັນແນ່ພຽງຫຼາຍດົມມີຕາ3249ແລະຫຼາຍລັດມີຕາ190ກໍດີປີတော့ດາຍໃຫຍ່ທົ່ວເລ່ນປີ້ນີ້ວ່າໄດ້ຄະຍາတင်လာနေမနေ့ပိုင်းအပတ်စဉ်အစည်းအဝေးတွေကိုဆက်ပြီးတော့ကျွန်တော်တင်ဆက်ပြီးမှာပါအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပြီးစာများမြင်ကွေးချက်မှတ်စုထူးခြားဆန်းပြသတင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်အခုတော့ပတ်စဉ်အစည်းအဝေးတစ်ခုဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအလှည့်ရောက်လာပါပြီ ဒီတစ်ပတ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကမ္ဘာမီဒီယာတွေပေါ်မှာရေးသားနေတဲ့သတင်းထိတ်တန့်ရောက်တဲ့သတင်းကတော့ရှမ်းပြည်မြောက်ပိုင်းကဆက်လိုက်တဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့စစ်စင်ရေးဖြစ်ပါတယ်စစ်ကောင်စီရဲ့စစ်စခန်းကြီးငယ်စုစုပေါင်းစခန်း100ကျော်ကိုသိမ်းယူလိုက်နိုင်တဲ့ဒီစစ်စင်ရေးကိုကြည့်မယ်ဆိုလို့ရှိရင်စစ်ကောင်စီဟာလက်ရှိအချိန်မှာနိုင်ငံရေးစီးပွားရေးအကြက်တဲတွေနဲ့တူစီးပွားပြည်ရည်ရင်ဆိုင်နေရပြီလို့သုံးသပ်နေကြပါတယ်ကမ္ဘာမြောက်မီဒီယာမြကွင်းမှာဆောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမ်မာတင်ဆက်ထားပါတယ်ခင်ဗျာရှုစားကြည့်ပ
ါအားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြောက်မီဒီယာမြကွင်းကန်တာကနေ10276ဆင်ရီညီနိုင်ပူပေါင်းဆောင်ရွက်ခြင်းအကျိုးသက်ရောက်မှုနဲ့ຫນွေဥတော်လန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။ Operation 1027 1027စစ်စင်ရေးသတင်းတွေဟာမီဒီယာတွေမှာထိတ်တန့်သတင်းအဖြစ်နေရာယူခဲ့တာတွေ့ရပါတယ်။ဆယ်လပိုင်းဖြစ်တဲ့အောက်တိုဘာလ28ရက်နေ့မှာစတင်ခဲ့တဲ့စစ်စင်ရေးဖြစ်လို့1027လို့နာမည်ပေးခဲ့တာဖြစ်ကြောင်းသိရပါတယ်။1027စစ်စင်ရေးဟာစစ်တပ်ကအာဏာသိမ်းတာရက်တထောင်ပြည့်တဲ့နေ့နဲ့လေတိုက်ဆိုင်နေပါတယ်ဒီစစ်စင်ရေးကိုမြောက်ပိုင်းညီနောင်သုံးဘွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်တော် AA တို့ကဥဆောင်ခဲ့ကြပြီးဗမာပြည်လွတ်မြောက်ရေးတပ်မတော် BPLA ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေလည်းမဟာမိတ်အနေနဲ့လက်တွဲတိုက်ပွဲဝင်ခဲ့ကြတာတွေ့ရပါတယ်1027စစ်စင်ရေးအတွင်းမှာစစ်ကောင်စီတပ်စခန်းတွေတစ်ခုပြီးတစ်ခုကြာဆုံးတာသိန်းနီလိုခရိုင်အုပ်ချုပ်ရေးရုံးကိုပင်အချင်းတို့အတွင်းမှာမဟာမိတ်တပ်တွေကသိမ်းပိုက်နိုင်ခဲ့တာတွေ့ရပါတယ်ဆိုရှယ်မီဒီယာတွေမှာလည်းရှမ်းပြည်မြောက်ပိုင်းကမဟာမိတ်တပ်ဖွဲ့တွေရဲ့ပူးပေါင်းစစ်ဆင်မှုတွေကိုအားတက်သရထောက်ခံအားပေးနေကြတာကိုတွေ့မြင်ရပါတယ်ဧရာဝတီသတင်းဌာနကတော့ຫນွေဥတော်လန်ရေးတွင်အကြီးမားဆုံးတော်လန်ရေးတပ်ဖွဲ့အင်အားစုစည်းမှုဖြစ်၏လို့မှတ်ချက်ပေးရေးသားပါတယ်
။တဲ့ဒီပလိုမတ်ကလည်းစစ်စင်ရေးတစ်တုံညာနှစ်ခွန်ဟာမြမတော်လန်ရေးအင်အားစုတွေအတွက်အလဲအပြောင်းတစ်ခုလားဆိုတဲ့ခေါင်းစဉ်နဲ့စောင်းမတပုတ်ကို2023ခုနှစ်အောက်တိုဘာလ30ရက်နေ့ကဖော်ပြပါရယ်။အခုလိုရှမ်းပြည်တဲ့ကအညီနိုင်လှုပ်ဆောင်တဲ့စစ်စင်ရေးရဲ့လှုပ်ဆောင်မှုဟာစစ်ကောင်စီအုပ်ချုပ်ရေးပြိုလဲသွားသည့်အထိပုံမကျေပြန့်တဲ့အပြောင်းအလဲတွေဖြစ်ပေါ်လာစေနိုင်တယ်လို့မြမအရေးလေးလာသူတို့ကမျှော်လင့်တဲ့အကြောင်းဆောင်းပါရှင်ကျော်ဆန်းလိုင်းနဲ့နိုင်လင်းတို့ကရေးသားထားပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအာဖဂန်နစ္စတန်မှာတာလီဘန်တွေရဲ့ဒကြော့ပြန်သိမ်းပိုက်မှုရုရှားနဲ့ယူကရိန်းစစ်ပွဲအစ္စရေးဟာမတ်စ်ပဋိပက္ခတွေအပေါ်မှာသာအာရုံစိုက်နေခဲ့တဲ့ကဘာကြီးဟာမြမအရေးကိုတိတ်အာယုံမဆိုင်ခဲ့ကြပါဘူးကဘာကြီးကတတိမပြုတ်မိပေမဲ့လို့မြမပြည်သူတွေဟာကိုအားကိုကိုးပြီးတော့စွမ်းဆောင်ရည်ညံ့ဖြစ်နေစစ်ကောင်စီကိုတော်လှန်ခဲ့ကြတယ်လို့ကြော်ဆန်းလိုက်တဲ့နိုင်လင်းတို့ကထောက်ပြထားပါတယ်ဒါအပြင်တစ်တုံညာနှစ်ခေါ်စစ်စင်ရေးရဲ့အကျိုးဆက်ကြောင့်မြမလက်နက်ကိုင်တော်လှန်ရေးအရွေးဖြစ်လာပြီလားလို့မေးခွန်းထုတ်ပြီးတော့သူတို့ရဲ့သဘောထားအမြင်၃ခုကိုတင်ပြထားပါတယ်
ပထမအချက်ကတော့မြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့1027စစ်စင်ရေးဟာအာဏာသိမ်းစစ်ကောင်စီရဲ့လုံနိုင်ကိုင်နိုင်စွမ်းကိုစမ်းသပ်လိုက်တာဖြစ်တယ်။ဒုတိယအချက်ကတော့1027စစ်စင်ရေးရဲ့ပြင်းထန်တဲ့တိုက်ပွဲတွေရဲ့အကျိုးဆက်လှိုင်းကျက်ဟာအခြားဒေသတွေကိုရိုက်ခတ်နိုင်တယ်။အထူးသဖြင့်2020နိုဝင်ဘာက AA နဲ့စစ်ကောင်စီတို့အပြစ်ခတ်ရက်စဲထားတဲ့ရခိုင်ပြည်နယ်ကိုရိုက်ခတ်နိုင်တယ်။တတိယအချက်ကတော့တရုတ်နိုင်ငံအနေနဲ့မြမလက်နက်ကင်တော်လှန်ရေးအပေါ်မှာထားတဲ့သဘောထားအမြင်တွေပြောင်းလဲလာနိုင်တယ်လို့ဖြစ်ပါတယ်လက်ရှိတိုက်ပွဲတွေဖြစ်နေတဲ့နေရာတွေဟာတရုတ်မြန်မာနယ်စပ်နဲ့နီးတဲ့ဒေသတွေဖြစ်တယ်မြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့1027စစ်စင်ရေးရည်ရွယ်ချက်ထဲမှာအွန်လိုင်းလောင်းကစားလိမ်လည်မှုကြားဖြန့်ပပျောက်ရေးဆိုတဲ့အချက်ပါဝင်တာတွေ့ရတယ်ဒါဟာတရုတ်နိုင်ငံအနေနဲ့အွန်လိုင်းလောင်းကစားလိမ်လည်မှုကြားဖြန့်ဂိုင်းတွေကိုအပြင်းထန်နှိမ်နင်းနေခြင်းနဲ့လည်းတိုက်ဆိုင်နေတယ်ဒါကြောင့်လက်ရှိအရွေးကိုအနီးကပ်စောင့်ကြည့်နေတဲ့တရုတ်ရဲ့တုံ့ပြန်မှုဘယ်လိုရှိမလဲဆိုတာမကြာမီကာလမှသိလာရမယ်။တရုတ်ရဲ့ရည်တည်ချက်နဲ့သဘောထားဟာလက်နက်ကင်တော်လှန်ရေးနဲ့နေဆက်ဒေသပထဝီနိုင်ငံရေးပေါ်မှာအကျိုးသက်ရောက်မှုကြီးမားပါတယ်။ဒါကြောင့်လဲအကဲခတ်တချို့ကမြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့စစ်စင်ရေးဟာတရုတ်ကမီးစိမ်းပြလို့ဖြစ်ပေါ်လာတာလို့သုံးသပ်ကြပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့က ကျော်ဆန်းလိုင်းနဲ့နိုင်လင်းတို့ကအခုလိုရေးပါတယ်10276စင်ရေးဟာ2009ခုနှစ်မှာမြန်မာစစ်တပ်ရဲ့မောင်းထုတ်ခြင်းကိုခံခဲ့ရတဲ့ကိုးကန့်တွေရဲ့အိမ်ပြန်ခြင်းတဲ့စိတ်ခံစားချက်တွေကိုထင်ဟနေတဲ့အပြင်အကောင်းဘက်ကိုပြောင်းလဲမှုတွေဖြစ်ပေါ်စေမယ်ဆိုတဲ့မြန်မာပြည်သူတွေရဲ့အမြင်ကိုလည်းပဲ့တင်ထပ်နေတယ်လို့ဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်စစ်ကောင်စီအဓိကအားထားနေရတဲ့တရုတ်နယ်စပ်ကုန်သွယ်ရေးဟာလုံးဝရပ်တန့်သွားခဲ့ရပါတယ်။ကုန်စီစစ်ဆင်မှုပြတ်တောက်သွားတဲ့အတွက်စီးပွားရေးထိခိုက်နိုင်တဲ့အပြင်ကုန်စည်နှုန်းတွေလည်းမြင့်တက်လာနိုင်တယ်လို့ကုန်သည်တွေကပြောတဲ့အကြောင်းမြန်မာနောက်သတင်းတပုတ်မှတွေ့ရပါတယ်။ဒီလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုကမြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကိုအရေးယူပိတ်ဆို့မှုတွေချမှတ်လိုက်တဲ့အကြောင်းနဲ့အမေရိကန်နဲ့အတူဗြိတိန်နဲ့ကနေဒါတို့ကလည်းမြန်မာစစ်ကောင်စီကိုအရေးယူပိတ်ဆို့ရမှာပါဝင်ကြမယ်အကြောင်းအမေရိကန်ဗန္ဒာရေးဌာနရဲ့ကြေညာချက်အောက်တိုဘာလ31ရက်နေ့ကထွက်ပေါ်လာပါတယ
်။ဒီလိုအခြေအနေတွေကြောင့်စစ်ကောင်စီဟာနိုင်ငံရေးစစ်ရေးစီးပွားရေးစတဲ့အခြေအနေအရရမှာကြီးမားတဲ့အခက်အခဲအကျက်တဲတွေနဲ့ကြုံတွေ့နေရတယ်ဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူး။ဆိုရရင်စစ်ကောင်စီဟာနိုင်ငံရေးအရာရောစီးပွားရေးအရာပါနိုင်ငံကိုထိန်းချုပ်နိုင်တဲ့အနေအထားမရှိတော့ဘူးဆိုတာတဖြည်းဖြည်းပေါ်လွင်ထင်ရှားလာနေပါပြီ။ဒီအကြောင်းကိုဆရာရဲရင်လိုင်းကခရီးနှံမှာအောင်ပွဲလွန်ကြားကာလကိုငါတို့စီမံအုပ်ချုပ်နိုင်တယ်ဆိုတဲ့ဆောင်းပါးရေးသားခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာစကားဆဆေယုစုရှုံတော့မယ်ဆိုတာကိုသဘောပေါက်လက်ခံကြပြီမယ်။ຫນွေဥတော်လိုင်းအင်အားစုတွေကအောင်ပွဲအလွန်မှာတိုင်းပြည်ကိုထိမ့်သိမ့်နိုင်ပါမလားလို့စိုးရိမ်ပူပန်နေကြတာပါဒီစိုးရိမ်ပူပန်မှုတွေကြောင့်လဲနိုင်ငံတကာကຫນွေဥတော်လိုင်းအပေါ်ပုံအောမထောက်ခံကြသေးတာပါຫນွေဥတော်လိုင်းအင်အားစုတွေကသာအောင်ပွဲအလွန်မှာတိုင်းပြည်ကိုပိုင်ပိုင်နိုင်နိုင်ထိမ့်ချုပ်နိုင်စွမ်းရှိတယ်လို့နိုင်ငံတကာကလက်ခံယုံကြည်ကြမယ်ဆိုရင်တော်လိုင်းအပေါ်ပုံအောထောက်ခံမှုတွေရှိလာမှာပါလို့យေတာထားပါတယ်10276စင်ရေးလို့တော်လိုင်းအင်အားစုတွေညှိနှိုင်းပြီးအတူတကွပူးပေါင်းဆောင်ရွက်နိုင်ကြရင်ဖြင့်တရုတ်အပါအဝင်နိုင်ငံတကာကထောက်ခံအသိမှတ်ပြုမှုတွေရလာနိုင်တယ်လို့ຫນွေဦးတော်လိုင်းရဲ့အောင်ပွဲဟာလည်းလက်တကမ်းမှာပါလို့အကဲခတ်တွေကဆိုကြပါတယ်ခမညာ
ဆောင်းမရှင်ပြည်သူ့နယ်ရဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းကိုနားဆင်ကြတာဖြစ်ပါတယ်ခမညာ VOA မြန်မာပိုင်းကတင်လာနေမနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်VOE ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ VOE ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။သရရှင်တွေရဲ့ဝေဖန်အကြံပြုချက်တွေကိုကြည့်ဆိုပါရယ်။အခုတော့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမပြည်မှပေးစာများအစီအစဉ်လှည့်ကြပါပါပြီ။မယေးတနာကျော်တင်ဆက်ထားပါရယ်ခင်ဗျာ
先生ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ VOE ကိုစာမေးပြစ်တာကြားပါပြီ။နားဆင်ရတာကောင်းပါတယ်လို့ရေးလာတဲ့သောရရှင်ကမင်းတင်ဖြစ်ပါရင်သူကစာဖို့ရင်လည်းတော်ရုံနဲ့မရောက်ဘူးလို့ရေးလာပါရင်ဒီရပိုင်း line မသုံးနိုင်အောင် VOE ရေးတဲ့ကျမရေးမကောင်းလို့ video ကပဲအားပေးနေရပါတယ်။ကျွန်တော်နေတဲ့ data က line သုံးမယ်ဆိုရင် line ကောင်းတဲ့နေရာအောင်လာရပါတယ်။ VOE one note သားများကျမပါစီလို့ဆုတောင်းပေးလိုက်ပါတယ်တဲ့။ comment တင်ဖြစ်ပါရင်နောက်ထပ်သောရရှင်တယောက်ကတော့အင်တာနက်သိပ်မကောင်းတဲ့ကြားက VOE ကိုအရောက်စာရေးလာတာပါသူက VOE ဝိုင်းတော်သားတွေအားလုံးမင်္ဂလာပါတကယ်ချင်းကယူပြီးတော့ဖုန်းကင်တာဘာဖြစ်သွားလဲမသိဘူး Facebook ပျောက်သွားပါတယ်ဆိုင်ပြရအောင်ပါမယ် VOE ဝိုင်းတော်သားများနေကောင်းအဆင်ပြေကြပါစေဝန်ထမ်းတဲ့မက်ခင်တွေကိုလည်းအားပေးနေလျက်ပါအင်တာနက်လိုင်းတွေသိပ်မကောင်းလို့ PS ဆိုင်ကနေပြီးတော့အားပေးနားဆင်ကြည့်ရှုနေပါတယ်တဲ့ဟုတ်ကဲ့ပါ VOE အစီအစဉ်တွေကို PS ဆိုင်ဆလောင်းကနေဖမ်းယူကြည့်ရှုသူဖြစ်ပါတယ်ဖုန်းပေါ်မှာ Facebook ပျောက်သွားတယ်ဆိုတာဖုန်းစာမျက်နှာပေါ်ကနေ application icon လေး Facebook ဆိုတဲ့အရုပ်လေးပျောက်သွားတာလည်းဖြစ်နိုင်ပါတယ်နော် VOE စီစစ်တွေကို PS ဆိုင်ဆလောင်းကနေကြည့်တယ်ဆိုလို့ အဲ့လိုမျိုးဂျေရုဆလောင်ကကြီးရှုသူတွေလူလူမိတ်ဆွေရုပ်တန်လိုင်းကနေပြီးတော့24နာရီပတ်လုံးသတင်းတွေအစီအစဉ်တွေမပြတ်တင်ဆက်ပေးနေပါတယ်ဆိုတာထပ်ပြီးတော့သတိပေးကြပါရစေ။ အင်တာနက်လိုင်းကောင်းလို့အွန်လိုင်းကြီးရှုသူတွေလည်းဒါရိုက်ထုတ်လွှင့်ချိန်မှာအားလိုက်လို့မကြည့်လိုက်ရအောင်ဆိုရင်အင်တာနက်ပေါ်မှာအချိန်မရွေးပြန်ကြည့်နိုင်ပါတယ် VOA ပရိသတ်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။ ကျမတို့ VOA ကနေပြီးတော့ VOA ရဲ့ application VOA app
ကိုကျွန်မတို့ဗီအိုအေအက်ပလီကေးရှင်းဗီအိုအေအက်ပို့ကောင်းမှုအကြံပေးကူညီဖို့အတွက်ဒီတောင်းခံတဲ့နေရာမှာသွားရှင်စာရေးလာကြတာရရှိပါတယ်။အဲ့ဒီမှာသွားရှင်တယောက်ကတော့မြန်မာဖုန်းကောင်းကောင်းဖတ်လို့ရတော့ပါပြီခင်ဗျ။ကျေးဇူးအထူးတင်ပါတယ်။ကျွန်တော်နာမည်နဲ့အကောင့်ကိုတော့မဖော်ပြပေးပါနဲ့လုံခြုံရေးအရမှုပါ။အရင်တုန်းကမြန်မာပြည်မှပေးစာမှာစာရေးပူးပါတယ် VOA ကိုစာရေးမရေးပြပေမဲ့မနက်တိုင်းညတိုင်းနားထောင်ပါတယ်။ အခုဖုန်း app ကနေနားထောင်ပါလေခီးသွားတဲ့အခါဒါမှမဟုတ်အင်တာနက်လိုင်းမကောင်းတဲ့အခါဆိုရင်ရေဒီယိုကနေနားထောင်ရတာပေါ့။တီဗီကနေကြည့်ရရင်တော့ screen ကြီးကြီးကြည့်ရတော့အားရတာပေါ့ဗျာ။ဒါပေမဲ့မီးကမလာဘူးလေ Facebook YouTube တို့ကအစားပတ်ပေါင်းစုံကနေတင်ဆက်ပေးနေတဲ့အတွက်ဗီအိုအီမိသားစုအားလုံးကိုမြန်မာပြည်သူပြည်သားများကိုစားအထူးကျေးဇူးတင်ပါကြောင်းထပ်လောင်းပြောပြစေ။စားလဲအတော်ရှည်သွားပါပြီ VOA 1.2 1.3များနဲ့မိသားစုအားလုံး စိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျ။ကျွန်တော်တို့မြန်မာပြည်သူပြည်သားတွေကတော့နေစဉ်စိတ်ပူပင်တောကတွေဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေရဆဲပါဗျာ။ဟုတ်ကဲ့ပါ။
VOA app ကိုထပ်ပြီးတော့ကောင်းအောင်ပြင်ထားတာအဆင်ပြေရဲ့ဆိုလို့ဝမ်းသာပါတယ်နော်။နောက်ထပ်သွားရှင်တယောက်ကလည်းဒီအကြောင်းပဲရေးလာတာပါဦးအေးဆိုတဲ့သွားရှင်မှာ ဒါမဲ့စာရေးပုံကခက်ဆင်ဆင်မလို့တိရောက်တယ်လို့ယူဆမိပါတယ်။သူတို့စာရေးပြီးတော့ပို့လာတဲ့အီးမေးလ်ကတော့မတူပါဘူးနော်။ဒါမဲ့ဒီဆူတောင်းတဲ့ပုံတွေပါတယ်အကုန်လုံးကတော်တော်လေးစင်တူနေတဲ့အတွက်ကြောင့်မထပ်ပြီးတော့မဖော်ပြပါဘူး။ဒီအိုးအေးဆိုတဲ့သွားရှင်ကပထမစာထဲမှာမပါတဲ့အချက်ထူးခြားပြောထားတာကတော့အီးမေးလ်သတင်းလွှာလေးပို့ပေးပါတဲ့။ဟုတ်ကဲ့ပါအီးမေးလ်သတင်းလွှာပို့ပေးလိုက်ပါပြ
ရှင်တယောက်ကတော့ဗီဒီယိုကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျွန်တော်တို့အစီအစဉ်တွေကို ရေဒီယိုအစီအစဉ်လေးဆိုရင်ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့ခုနှစ်နာရီတစ်ချိန်ည9နာရီကနေ10နာရီတစ်ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အဲဒီကို
ဗီအိုအေရဲ့သတင်းနဲ့သတင်းဆောင်ပါတုဒ္ဒဘောင်စုံတင်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ကျင်းနဲ့အားရကျေးဇူးတင်ရကြောင်းကိုအထူးပြောချင်တာပါတိတ်ပန်နဲ့နီးပညာတုဒ္ဒမှုဟာမယုံနိုင်စရာကောင်းသလိုဆက်သွေးနီးပညာတုဒ္ဒမှုကလည်းအမှန်ခံပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေးဆောင်ကြံကြီးတွေကိုတွေးရှိတန်လျှောနိုင်တာမို့လို့ညံရီနဲ
တန်ယူနာသည့်အမျိုးသားဆဲကျင်တော်တဲ့လေးဆိုတဲ့စပ
ါဟုတ်ကဲ့ပါတော်ရရှင်ဥလာထုံကတွင်းမိတိုင်းအယိုးနာအမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခံစားချက်နဲ့ကြေလာခဲ့ပါတယ
်
မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝအဝနဲ့ပတ်သက်ပြီးတော့တော်ရရှင်ကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင် VOE ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့လိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းအဆိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘယ်လိုမှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။
တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်ရှင်တော်ရရှင်ဒီအားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOE Bambi News ဆိုတဲ့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မေးသနာကြောတင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ဖြစ်ပါတယ်။နောက်ထပ်ပတ်စဉ်အစီအစဉ်တစ်ခုတင်ဆက်ပေးပါမယ်။မက
ြဒီတစ်ပတ်မှာတော့မှန်းချက်နဲ့နှံ့ထွက်မကိုက်ခဲ့တဲ့စစ်ကောင်စီဥက္ကဋ္ဌရဲ့ငြိမ်းချမ်းရေးအစီအစဉ်အကြောင်းကိုတင်ပြသွားပါမယ်။ISP ကပြင်ရောင်းဝန်းကနေနှစ်ပတ်တစ်ကြိမ်ဖြန့်ဝေပေးနေတဲ့ Insight Email အမှတ်26မှာဖော်ပြခဲ့တဲ့အကြောင်းအရာတွေကတခုဖြစ်ပါတယ်။အောက်တိုဘာ15ရက်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်၈နှစ်ပြည့်အခမ်းအနားဟာစစ်ကောင်စီမျှော်လင့်ထားသလိုဖြစ်မလာခဲ့ပါဘူး။ငြိမ်းချမ်းရေးအတွက်အရေးပါတဲ့အင်အားစုတွေမတက်ရောက်ခဲ့ဘဲမဆုံမလင်နဲ့ကျင်းပခဲ့ရပါတယ်။အထူးသဖြင့်လက်မှတ်မထိုးထားတဲ့ဝါနယ်ကချင်အပါအဝင် FN စီစီလို့ခေါ်တဲ့မြောက်ပိုင်းအဖွဲ့တွေမတက်ရောက်ခဲ့သလိုတမရဟောင်းဦးသိန်းစင်ကိုလည်းမတွေ့ရပါဘူး။အရင်လိုအစိုးရလွတ်တော်တက်တဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေစသဖြင့်ဆွေးနွေးပွဲအင်္ဂါရက်တွေမစုံလင်သလိုပူးရဲပန်ဆိုင်မှုပုံစံလည်းကင်းမဲ့နေပြီးတစ်ဖက်သက်ဆန်နေခဲ့ပါတယ်။ဒါ့အပြင်ထိုင်ကုန်နေရာခြားထားပုံနဲ့တခြားစီစဉ်မှုတွေလည်းလွဲမားနေခဲ့ပါသေးတယ်။တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစရည်သဘောတူစာချုပ်ရှင်းနှစ်ပြည့်အခမ်းအနားမှာပြောခဲ့တဲ့စစ်ကောင်စီဥက္ကဋ္ဌရဲ့မိန့်ခွန်းမှာမကြည်လည်စရာတွေပါဝင်နေပါတယ်။တမတော်အနေနဲ့ငြိမ်းချမ်းရေးမူဝါဒ6ရပ်ကိုအရင်တိုင်းပဲကင်ဆယ်ထားတယ်လို့ဆိုပါတယ်။ စည်ရည်တင်မာမှုတွေလျှော့ဖို့အတွက်ကမ်းလှမ်းမှုအသစ်တွေကိုလည်းမပြောခဲ့ပါဘူး။ဒါအပြင်2008ဖွဲ့စည်းပုံအောက်ကနေပူးပေါင်းဆောင်ရွက်ဖို့ပဲတိုက်တွန်းခဲ့ပါတယ်။ဖက်ဒရယ်စနစ်ကိုဒေသအခြေပြုပေါ်ဆောင်ဖို့လိုတယ်။ပြည်ထောင်စုဆိုတာရှေးပြင်တွေလက်ထက်ကလေးကရှိနေခဲ့တယ်လို့ပြောခဲ့တာတွေကလည်းအငြင်းပွားစရာပါ။2022ခုနှစ်ဧပြီလ22ရက်တုန်းကစစ်ကောင်စီဥက္ကဋ္ဌဟာငြင်းငြင်းရေးဖိတ်ခေါ်ခဲ့ပေမဲ့တနှစ်ကျော်ကြာလာပြီးတဲ့အခါမှာတော့အပြားရှူသွားခဲ့ပါတယ်။အာဏာသိမ်းမှုအလွန်၃နှစ်နီးပါးအတွင်းငြင်းငြင်းရေးအတွက်အဖွဲ့အစည်းတွေနဲ့121ချိန်တွေ့ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့83ချိန်လက်မှတ်မထိုးထားတဲ့အဖွဲ့တွေနဲ့25ချိန်ပါဝင်ပါတယ်။ရောက်ပိုင်းတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အချိန်နှဲငယ်တွေ့ခဲ့ပေမဲ့လည်းရလက်မထွက်ခဲ့ပါဘူး။2022ခုနှစ်ကိုငញ្ញញရင်နှစ်လို့ကြေညာထားတာရှိပါတယ်အခုထိတော့ငញ្ញញရင်ညီလာခံကိုမကျင်းပနိုင်သေးပါဘူးတနင်္ဂနွေပြစ်ခတ်တက်ခတ်မှုရဲစဲရေးသဘောတူစာချုပ်ရှင်းနှစ်ပြည့်ပွဲပြီးမှာတော့ရှမ်းမြောက်ဒေသအပါဝင်နိုင်ငံတော်မှာလက်နက်ကင်ပဋိပက္ခတွေပို့ပြီးကျယ်ပြန့်လာပါတယ်ညီနောင်မဟာမိတ်၃ဖက်နဲ့မိတ်ဖက်အဖွဲ့တွေကစစ်စင်ရေးတစ်တုံညာနှစ်ခုကိုဆင်နွှဲနေပြီးလက်ရှိမှာတရုတ်မြန်မာနယ်စပ်ကမြို့လေးမြို့ကိုသိမ်းပိုက်ထားပါတယ်ကရင်ပြည်နယ်ဘုံပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာလည်းကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒါအပြင်ကယားပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာလည်းတိုက်ခိုက်မှုတွေရှိနေတာပါ။အာဏာသိမ်းမှုနှစ်နှစ်ခွဲကျော်လာတဲ့အချိန်မှာတော့နိုင်ငံတော်ဝန်လက်နက်ကင်တိုက်ပွဲပေါင်း11,000ထက်မနည်းရှိခဲ့ပါပြီ။
ISP မြန်မာရဲ့မြင်ကွင်းချင်းမှတ်စုအစည်းအဝေးကိုရှုစားခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီနေ့အဖို့နောက်ဆုံးအပတ်စဉ်အစည်းအဝေးတစ်ခုကိုတင်ဆက်ပြပါမယ်ထူးခြားဆန်းပြသတင်းများဖြစ်ပါတယ်အာဂျင်တီးနားနိုင်ငံဘူနိုစ်အဲရ်မြို့မှာပြီးခဲ့တဲ့အပတ်ကလူ1000လောက်ဒီ Spider-Man ပင့်ကူလူသားလိုဝတ်ဆင်ပြီးတော့ကမ္ဘာဆန်ရှင်ချူဖို့ကြိုးပမ်းခဲ့ကြပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းကတမင်းနာဒူပြည်နယ်ကရုပ်ရှင်ကြည်ပရိသတ်တယောက်ဟာသူသဘောကျနှစ်ကြိုက်တဲ့နာမည်ကြီးရုပ်ရှင်တရုတ်ဆောင်ဖြစ်တဲ့ Regent Nugget ရဲ့ပုံတူကိုရုပ်တုထုတ်ပြီးတော့ကိုးကွယ်လိုက်ပါတယ်ဒီလိုမျိုးကဘာတော်ကထူးခြားစံပြသတင်းတွေကိုကိုညင်းညာနဲ့မခင်ဖြူတွေကနေတင်ဆက်ထားပါရခင်ဗျာရှုစားကြည့်ပ
ါအာဂျင်တီးနားနိုင်ငံဘွေနိုအိုင်းရစ်မြို့မှာပြီးခဲ့တဲ့သတင်းဘက်ကလူ1000လောက်စပိုက်ဒါမန်ပင့်ကိုလူသားလိုဝတ်ဆင်ပြီးကမ္ဘာဆန်ရင်ချိုးဖို့ကြိုးပမ်းခဲ့ကြပါတယ်တဟာမာဗေကာတွန်းကုမ္ပဏီကဖန်တီးလိုက်တဲ့စူပါလူစွမ်းကောင်းတစ်ယောက်ဖြစ်တဲ့ပင့်ကူလူသားအဖြစ်ဝတ်ဆင်ပြီးလူအများဆုံးစုဝေးပါဝင်တဲ့ပွဲလေးဖြစ်ပါတယ်။ဒီပွဲကိုအာဂျင်တီးနားနိုင်ငံကလူသိမြားတဲ့သူယူကီဂျင်းက Instagram လူမှုကွန်ရက်ကနေဖိတ်ခေါ်ဦးစီးဖန်တီးခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ဇွန်လကမလေးရှားနိုင်ငံမှာကျင်းပခဲ့တဲ့ပင့်ကူလူသားအဖြစ်လူ685ယောက်ဝစ်စင်စူဝေးပွဲထက်တာလွန်စေဖို့ကြိုးပမ်းခဲ့ကြတာပါဘွနိုအရစ်မြို့ကနာမည်ကျော်ကြောက်တိုင်နေရာမှာစူဝေးခဲ့ကြတာဖြစ်ပြီးတက်ရောက်တဲ့လူရေအတွက်စံချိန်ဟာဂင်းနေကဘာမှတ်တမ်းစံချိန်ချုံးမယ်လို့ယုံကြည်တဲ့အကြောင်းပွဲစီစဉ်သူဒင်းကပြောပါတယ်အပြာရောင်ကိုချက်ဝစ်စုံနဲ့ပင့်ကူလူသားအနီရောင်မျက်နှာဖုံးဝစ်စင်ထားတဲ့သူတွေဟာသူတို့ရောက်ရှိတဲ့အကြောင်းကိုလက်မှတ်ထိုးကြရမှာဖြစ်ပြီးသူတို့ရဲ့ချက်ပုံတွေကိုလည်းမှတ်တမ်းတင်တဲ့အဖွဲ့အစည်းကိုပေးပို့ကြရပါတယ်ပင်ကူလူသားတွေဟာစုဝေးတဲ့အချိန်မှာလက်ခုပ်တွေတီးပြီးတချင်းတွေလည်းအတူတူတည်ဆူခဲ့ကြပါတယ်။ဒီအချိန်ကတချို့ကတော့ပင်ကူလူသားဝစ်စုံပေါ်မှာအာဂျင်တီးနားလက်ရွေးစင်ဘောလုံးသင်းရဲ့ဝစ်စုံကိုထက်ဝက်တာမျိုးတွေရှိသလိုတချို့ကြတော့လည်းအနောက်တိုင်းဝစ်စုံမှာအနီရောင်လဲစီးချိုးနဲ့လိုက်ဖက်အောင်ဝစ်စင်ကြတာတွေလည်းရှိပါတယ်ရှင
်။ပီရူးနိုင်ငံမှာပြီးခဲ့တဲ့ပတ်ကဟောလိုဝင်းတစ်စီကြီးများပွဲတော်အထိမ်းအမှတ်အနေနဲ့လူတွေတွေမကအိမ်မွေးခွေးတွေကိုပါဖက်ရှင်ဒီဇိုင်းဆန်ဝစ်စုံတွေဝစ်ဆင်ပေးပြီးဝစ်စုံပြိုင်ပွဲကိုကျင်းပခဲ့ပါတယ်ပီရူးနိုင်ငံအနောက်ပိုင်းကယ်လိုမြို့မှာကျင်းပခဲ့တာဖြစ်ပြီးတော့အိမ်မွေးခွေးတွေကိုနာမည်ကြီးထင်ရှားတဲ့ဂျပန်ကတ်တွန်းဇက်ကောင်နာရူတိုပုံစံကလေးအယုတ်လူသက်ဇက်ကောင်ချက်ကီပုံစံပင်လယ်ဓမြသရုသမီးပုံစံနဲ့လူစွမ်းကောင်းပုံစံတွေဝစ်ဆင်ရှင်ပြိုင်ကြတာပါလူတွေရဲ့လက်ခုပ်တံပေါ်မူတည်ပြီးအကောင်းဆုံးဝစ်စုံစုရရှိသူ၃ယောက်ကိုဆုံးဖြတ်တာပါစုရတဲ့ခွေးတွေဟာခွေးအစားအသောက်တွေကိုစုအဖြစ်ရမှာဖြစ်ပြီးတော့အခုလိုပွဲဟာပီရူးနိုင်ငံမှာလူကြိုက်များရေပန်းစားလာပြီးပါဝင်ရှင်ပြိုင်သူတွေများလာပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံတောင်ပိုင်းတမင်းနာဒူပြည်နယ်ကရုပ်ရှင်ကြီးပရိသတ်တယောက်ဟာသူသဘောချနှစ်ကြိုက်တဲ့
နာမည်ကြီးရုပ်ရှင်သရုပ်ဆောင်ရာဂျနီကန့်ရဲ့ပုံတွေကိုရုပ်ထုလုပ်ပြီးကိုယ်ွယ်လိုက်ပါတယ်မာဒူရိုင်းခရိုင်ကခါတစ်ဆိုသူအငင်းစားရဲဝင်တန်းဟောင်းတူကရာဂျနီကန့်ရဲ့ပုံတွေရုပ်ထုကိုဖျားကြောင်းဆောင်မှာဟိန်းလူရိုးရာအရာနွားလူတွေနဲ့ဆေးအမွေးနှံသားတွေနဲ့ပတ်ဖြန်းပြီးကိုယ်ွယ်ထားတာပါဒီရုပ်ထုဟာအလေးချိန်250ကီလိုဂရမ်ကျော်အလေးချိန်ရှိပြီးဒီမင်းသားဟာသူငငယ်လေးတည်းကစိုက်နှစ်သက်ခဲ့ရသူဖြစ်ပြီးဖျားသခင်လိုပဲမှတ်ယူတာကြောင့်အခုလိုကိုးကွယ်တာဖြစ်တယ်လို့ပြောပါရယ်ဒီဖျားเจ้าမှာမင်းသားရဲ့ရုပ်ထုအပြင်ရုပ်ရှင်ပိုစတာတွေကျွန်ညာလက်ကမ်းစာဆောင်တွေခါတစ်ရဲ့မိဘဓာတ်ပုံနဲ့မဟာပိန်းနဲ့နတ်ဂနီရှားရဲ့ပုံတွေကိုလည်းတွေ့နိုင်ပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာရုပ်ရှင်သရုပ်ဆောင်တွေကိုအသေးဆွဲအားပေးသူပရိသတ်တွေဟာသူတို့အားပေးသူသရုပ်ဆောင်တွေရဲ့ပုံတူရုပ်ထုတွေကိုဖန်တီးကိုးကွယ်တဲ့ကြပါရယ်ရာဂျီနီကန့်ဟာဗက်စကာစပယ်ယာဘဝကနေရုပ်ရှင်သရုပ်ဆောင်ဖြစ်လာတာဖြစ်ပြီးတော့သူရဲ့ပရိသတ်တွေကတော့သူ့ကိုတာလေဤဗာလို့ခေါ်ဆိုကြပါရယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့ကခရီမလင်ရင်မြင်းသားမှာရက်ထားတဲ့ဂါဒစီတဲ့ပိတ်မိနေတဲ့ကြောင်လေးတစ်ကောင်ကိုအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေနဲ့ရဲတွေကပြီးခဲ့တဲ့အပတ်ကကယ်တင်ခဲ့ရပါတယ်။အစာနဲ့ရေမရှိပဲကားထဲမှာရက်ပေါင်းများစွာပိတ်မိနေတာကြောင့်ပတ်ဝန်းကျင်ကဖြတ်တန်းသွားလာသူတွေကသတိထားမိပြီးရဲကိုအကြောင်းကြားလိုက်တာကြောင့်အခုလိုကယ်တင်ပြစ်ခဲ့တာပါ။ဒီကြောင်ပိုင်ရှင်ကဘယ်သူမှမသိသေးပေမဲ့ကားပိုင်ရှင်ကတော့ဒီကြောင်ကိုမကယ်တင်ခင်ရက်ပေါင်းများစွာကစိတ်ကျမ်းမာရေးဆေးရုံကိုပို့ဆောင်ခံလိုက်ရတာလို့ဒေတာရင်းသတင်းတွေကဖော်ပြကြပါတယ်။ကားထဲမှာပိတ်မိနေတဲ့ကြောင်ကိုလူတွေသတိထားမိတဲ့အချိန်မှာကားမှန်ကိုခွဲပြီးကယ်ဖို့ကြံစီခဲ့ကြပါသေးတယ်။နောက်ဆုံးမှာတော့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေအနေနဲ့ကားမှန်ကိုရိုက်မခွဲပဲတကားကိုဖွင့်နိုင်ခဲ့ပြီးကြောင်ကိုကယ်တင်နိုင်ခဲ့ပါတယ်။အစာနဲ့ရေငတ်နေတာကလွဲပြီးကြောင်ကလေးကကျန်းမာရေးအခြေအနေကောင်းပါတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြခဲ့ပြီးမော်စကိုရှေ့နေချုပ်ရုံးကဒီကြောင်ကိုယာယီမွေးစားထားပါတယ်ခင်ဗျာ။
ကိုညင်းညာနဲ့မခင်ဖြူထွေးတို့တင်ဆက်တဲ့ထူးခြားဆန်းပြသတင်းများကိုရှုစားကြရတာဖြစ်ပါခင်ဗျာ VOA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေပြီးတော့9နာရီထိထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA American အတန်ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းကဒီကိုကျွန်တော် VOA မြန်မာပိုင်းကိုဆက်သွယ်လို့ရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်သတင်းရှင်တွေရဲ့ဝေဖန်အကြံပြုချက်တွေကိုကျွန်တော်ကြိုးဆိုပါတယ်လုံးမလာ6ရက်နေ့တင်းလာနေမနေ့ပိုင်းခုထုတ်လွှင့်ချက်တွေကတော့မကြခင်ရန်သားတော်မှာဖြစ်ပါတယ်ခင်ဗျာခုကြံရှိနေတဲ့ချိန်အတွင်းမှာတော့သတင်းအချင်းချုပ်ကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ဟာမတ်ကဖမ်းဆီးသွားတဲ့ဒဇဂန်တွေလွတ်မပေးမချင်းအပြစ်ခတ်ရစေးရှိနိုင်မှာမဟုတ်ဘူးဆိုပြီးတော့အစ္စရေးဦးကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကနေပြီးတော့ပြောကြားလိုက်ပါတယ်အော်တိုဘလာ9ရက်နေ့ကလေးကဆိုလို့ရှိရင်တော့အကြမ်းဖက်တွေရဲ့ပြစ်မှတ်ပေါင်း 2,500 ကျော်ကိုတိုက်ခိုက်နိုင်ခဲ့တယ်လို့ Israel စစ်တပ်ကတနင်္လာနေ့လုံးကဒီ Telegram လူမှုဆိုင်မနာမှာပြောကြားလိုက်ပါတယ်။ဂါဇာမှာတော့ဒီချက်ချင်းအပြစ်ခတ်ရစေးရေးနဲ့ပတ်သက်ပြီးတော့ American ပြည်အောင်စုနဲ့ Arab မိဖက်တွေကြားမှာစိန်နေ့လုံးကသဘောကွဲလွဲမှုတွေရှိခဲ့ပါတယ်။ Israel ဝန်ကြီးချုပ် Netanyahu နဲ့ Israel မှာတွေ့ဆုံခဲ့ပြီးတဲ့နောက် American နိုင်ငံရေးဝန်ကြီး Anthony Blinken ဟာဒီ Arab နိုင်ငံရေးဝန်ကြီးတွေနဲ့ Jordan မှာစိန်နေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်။နောက်ဒီနျူကလ িয়ার ရေငုပ်သင်္ဘောကနေပြီးတော့နျူကလ িয়ার ထိပ်ဖူးတွေတည်ဆောက်နိုင်တဲ့တိုက်ချင်းဖြစ်ဒီပက်ထိန်တပ်ဒုံးကျည်ကိုအောင်မြင်စွာဆန့်သက်ပစ်လွှတ်နိုင်ခဲ့တယ်ဆိုပြီးတော့ရုရှားကောက်ွေးဝန်ကြီးဌာနကနေပြီးတော့တင်းငွေနေနေကနေပြီးတော့ပြောပါတယ်2025အထူးထူးရွက်ောက်ပွဲမတိုင်ခင်မှာလာမယ့်မျိုးဆက်ကိုအာနာလွှဲပြောင်းပေးမယ်ဆိုပြီးတော့စင်ကာပူဝန်ကြီးချုပ်ကလီရှင်လုံးကနေပြီးတော့တင်းငွေနေနေမှာကြေညာသွားပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့မစ္စတာလီဟာအသက်80မိုးနေမတိုင်ခင်မှာ2022မှာဒုတိယခေါင်းဆောင်ဖြစ်တဲ့လော်ရန့်စ်ဝေါန်ကိုလွှဲပေးဖို့အာနာလွှဲပေးဖို့စီစဉ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းကိုဗစ်အကျပ်တဲပြီးမှာစင်ကာပူကိုသူပဲဥဆောင်မယ်ဆိုပြီးတော့လွှဲပြောင်းရေးကိုယာယီရွှေ့ခဲ့တာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်ခင်ဗျာကျွန်တော်တို့ဒီနေ့အတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ဒီနေ့မနေ့အစီအစဉ်တွေကတော့အဆုံးသတ်ပြီးဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမော်ဖြစ်ပါတယ်နိုဝင်ဘာလ6ရက်နေ့တနင်္လာနေ့မနက်ပိုင်းရေဒီယိုအစီအစဉ်တွေကိုတော့ဒီလိုင်းဒိုမီတာ32 49နဲ့လိုင်းလမီတာ190တို့ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးခဲ့တဲ့အတွက်ကျွန်တော်တို့အထူးပဲကျေးဇူးတင်ပါတယ် VOA ကိုစာရေးသားပေးပို့လို့ရဆိုရင်တော့ကျွန်တော်ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ကျွန်တော်ဒီမှာအစီအစဉ်ရနာပါပဲသွားရှင်တွေအားလုံးကျန်းမာချမ်းသာကြပါစေခင်ဗျာကျွန်တော်တားညို့ပါ